ကျောက်ဆုံးနေတဲ့ sorry သတင်းသမားဂျမိုက်ကရှူဂီရဲ့ကင်ဇမာတိတ်ပြီးတော့ကောင်းမှုမရပဲအသက်ခံလိုက်ရတာဖြစ်နေလို့ American သမ္မတ Donald Trump ကစနေနေ့မှာပြောလိုက်ပါတယ် sorry နိုင်ငံမှာဩဇာအာဏာကြီးရဲ့အင်ရှေ့ဇာမင်းသား Mohammed bin Salman ကိုဝေဖန်ရေးသားလို့ရှိတဲ့သတင်းတော်ကရှူဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စုဝင်ရုံးနဲ့ကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာပါသူတို့ကလည်းညှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပေမယ့်အကြောင်းအရလောက်ဒီညှော်လင့်ချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့တမန်ဒေါ်နယ်ထရမ့်ကအင်ဂျီလိုမှာပြောပါတယ် sorry သတင်းသမားကာရှိုဂီအသက်ခံရတယ်ဆိုတော့ခံလုံချက်ရလို့အမေရိကန်ပြည်သူစုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရဲ့ရင်ဒါဟာကိုယ့်ကိုယ်ကိုအပြစ်ပေးရကြတယ်ဆိုပြီးတော့တမန်ထရမ့်ကပြောပါတယ်တူရကီနိုင်ငံက sorry ကောင်စုဝင်ရုံးဝင်ထဲမှာသတင်းတော်ဂျမိုက်ကာရှိုဂီတက်ခံရတယ်ဆိုတာအတည်ပြုနိုင်ရင် sorry အာရေဗျနိုင်ငံကိုပြန်ထမ်းတဲ့အရေးယူအပြစ်တင်မှုလုပ်မယ်လို့တော့သမရဒေါ်နယ်ထရမ့်ကတတိပေးထားတာပါသတင်းတော်ကာရှိုဂီကိုစပ်ဖြတ်ဖို့ sorry အင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကအမိန့်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမဲ့ဒါကိုဖော်ထုတ်နိုင်အောင်ဖော်ထုတ်နိုင်မယ်လို့လည်းသမရထရမ့်ကပြောပါတယ်ဒါတကယ်မှန်ရင်တော့အမေရိကန်ပြည်အောင်စုအနေနဲ့အတော့ကိုစိတ်ပြတ်သောတာဖြစ်မိမယ်လို့လည်းဆိုပါတယ်ကာရှိုဂီကသူပတ်ထားတဲ့ Apple Watch လက်ပနာကြီးကနေတဆင့်သူတည်ဆုံမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့လည်းသတင်းမီဒီယာတွေကထမင်းကြီးနေပါတယ်။သူတယုံနဲ့ဝင်ချိန်မှာအဲ့ဒီနာယီကနေတဆင့်ဘာတွေဖြစ်ခဲ့လဲဆိုတာကိုဖမ်းယူနိုင်ခဲ့မယ်လို့တွက်ဆထားကြတာပါ။ကာရှိုဂီဟာလက်ထပ်ဖို့အတွက်လိုအပ်တဲ့အထောက်အထားရယူဖို့တူရကီမှာရှိတဲ့ sorry ကောင်စုဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားခဲ့တာပါ။သူပတ်ထားတဲ့ Apple Watch လက်ပနာကြီးဟာ iCloud နဲ့ရောသူလက်ထပ်မဲ့အမျိုးသမီးနဲ့အတူကြံခဲ့တဲ့လက်ကင်ဖုန်းတွေပါထိတ်ဆက်ထားတာပါ။သူတန်ရုံးကပြတ်ထွက်လာမှကိုစောင့်နေပေမဲ့လို့နောက်ဆုံးချိန်ထိပြန်ထွက်မလာဘူးလို့သူနဲ့လက်ထက်မဲ့အမျိုးသမီးကပြောပါရယ်အဲ့ဒီနာရီမှာသူညင်မနေဆက်ခံရတာဘယ်လိုအသက်ခံရလဲဆိုတာတွေကိုမှတ်တမ်းလုပ်ထားနိုင်မယ်လို့လည်းယူဆနေကြတာပါကာရှိုဂီဟာအမေရိကန်ပြည်အောင်စုမှနေထိုင်ပြီးတော့ The Washington Post မှာ Sorry နိုင်ငံနဲ့ပတ်သက်လို့ဝေဖန်မှတ်ချက်ရေးသားနေသူဖြစ်ပါရယ်ကာရှိုဂီဟာကောင်စုဝင်ရုံးထဲမှာတက်ခံရတယ်ဆိုတာကိုဗီဒီယိုအထောက်အထားရှိတယ်လို့တူရကီအစိုးရကနေအမေရိကန်တာဝန်ရှိသူတွေကိုအကြောင်းကြားတယ်လို့Washington Post ကပြီးခဲ့တဲ့အပတ်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းကာရှိုဂီပြဆုံးမှုနဲ့ပတ်သက်ပြီးတော့သူတို့နဲ့ဘာမှမဆိုင်ဘူးလို့ Sorry တာဝန်ရှိသူတွေကညင်းပါတယ်။သူဟာတန်ရုံနဲ့ဝင်ပြီးတော့မကြခင်မှာပြန်ထွက်သွားတယ်လို့ Sorry ဘက်ကညင်းဆိုထားပါတယ်ခင်ဗျာ။